โควิด-19ยกกับกวยเทศกุฏายินะปัตตะติกะชินปีเนอซูยาอภเวเนกะชินลุลัยเยอภเวกีไออูรุอะตูปูบ้องส่งเยอภเนตะบอตูเกเรตะเรงโกติญปะบาเมจโนโมโซบาโควิด-19ยกกับไตเผยเยอตวยกะชินปีเนอซูยาอภเวกะลูมูเยกวนจีอูเนวินอูส่งเนอภเวเนกีไออูบักกะอูซอนโลกันโดอูส่งเนโกสเลอภเวหา
ဝိုင်းမော်မျိုးနဲ့နမ်ဆန်ရအနည်းကမိုင်းဆက်ပါပါဒီကနေ့မနေ့9နာရီခွဲကနေညနေ2နာရီအထိတွဲဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုကချင်ပြည်နယ်အစိုးရအဖွဲ့လူမှုရေးဝန်ကြီးဦးနေဝင်းကအခုလိုပြောပါတယ်ဒီကရရှိတဲ့သဘောတူညီချက်ကတော့အဲ့ဒီမှာကျွန်တော်ရောက်ရှိတဲ့ပို့တွဲလို့ရှိလို့ရှိရင်ဒီဘက်မှာလာစစ်နေစစ်နေနဲ့အခုကုတာဘု ့ဆိုအဖွဲ့သူတို့နဲ့ဘယ်လိုပူးပေါင်းမှုတော့မှဆောင်ရွက်မလို့ဆိုတော့အရှင်ကိုကြည့်ရှုနေကြရင်ဖြစ်ပါလိမ့်မယ်
အစိုးရဘက်ကမြန်မာနိုင်ငံအတွင်းကပြည်သူတွေကိုကိုဗစ် -19 ရောဂါနဲ့ပတ်သက်လို့တဦးတယောက်မှကြံရှိမနေစေရေးဆိုတဲ့မူဝါဒကိုအဓိကထားဆောင်ရွက်နေတာဖြစ်တယ်လို့လည်းပြောပါတယ်။ဒီသတင်းနဲ့ပတ်သက်လို့ KIO ဘက်ကစွပ်စွဲခဲ့ပေမဲ့တာဝန်ရှိသူတွေပြန်မြောက်သေးတာကြောင့်မင်းမြန်းနိုင်တာမရှိခဲ့ပါဘူး။ဒီကနေ့အစည်းအဝေးကိုပါဝင်တက်ရောက်ခဲ့တဲ့မြကြီးနားအခြေဆိုင် CCRC ခေါ်COVID-19 Concern and Response Committee ကအဖွဲ့ဝင်တူဖြစ်တဲ့ဦးအကူခင်က KIO ဘက်ကအမြင်သဘောထားနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။အာသူတို့ကတော့ကောင်းတဲ့သဘောတွေကိုပြောပါမယ်။ဒီကတော့ဒီလိုဒီ COVID-19 ဒီလိုကရောဂါလိုမျိုးမှာတော့မပူပေါင်းနိုင်ရင်တော့တခြားကိစ္စတွေမှာဘယ်လိုမှပူပေါင်းမှုဖြစ်နိုင်ဘူးဆိုတဲ့သဘောမျိုးပေါ့နော်။ဆိုတော့ဒီလိုဟာမျိုးတော့ပူပေါင်းတည်ပါလေပူပေါင်းပြီးရှေ့ရေးတော့လေရှေ့မှာလဲတခြားကိစ္စအရေးရာတွေမှာလဲပူပေါင်းသွားနိုင်ရင်ပိုကောင်းတယ်ဆိုတော့အမြင်သဘောထားမျိုးတော့သူတို့ဘက်ကပြောပါတယ
်ဒီနေ့ဆွေးနွေးလို့ရရှိတဲ့အချက်တွေကိုတော့ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပူပေါင်းရေးကော်မတီကိုတင်ပြသွားမှာဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပူးပေါင်းရေးကော်မတီဟာ ABC 28ရက်နေ့မှာစတင်ဖွဲ့စည်းခဲ့ပြီး28ရက်နေ့မှာ COVID-19 ရောဂါတိုက်ဖျက်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့ထံကိုအကြောင်းကြားစာပေးပို့ခဲ့ပါတယ်။လောလောဆယ်မှာတော့ဒီကော်မတီဟာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့နဲ့ဆွေးနွေးထားတယ်လို့ကရင်မျိုးသားစည်းရုံး KNU မွန်ပြည်သက်ပါတီတို့နဲ့လည်းတဖွဲ့ချင်းစီနဲ့အွန်လိုင်းကနေတဆင့်ဆွေးနွေးထားပြီးဖြစ်ပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။